ဆောက်တည်ရှင်းသုံးနိုင်တဲ့သိနိုင်တဲ့တရားမျိုးကိုမနုဿဓမ္မလို့ခေါ်တယ် ဒါကအခြေခံသူစရတရားကမ္မပဋ္ဌာန်းတရားဆယ်ပါးလို့ခေါ်တယ်။သာမန်ပုဂ္ဂိုလ်တွေခံယူပြီးတော့လူတိုင်းလူတိုင်းစိတ်သုံးမယ်ဆိုရင်စိတ်သုံးနိုင်တဲ့တရားအလွယ်တကူစိတ်သုံးလို့ရတဲ့တရားလို့အဲ့လိုအလွယ်တကူစိတ်သုံးနိုင်တဲ့တရားဆိုကုသိုလ်ကမ္မပဋ္ဌာန်းတရားဆယ်ပါးအဲ့ဒီတရားဒီပဲနဲ့လူတိုင်းစိတ်သုံးနိုင်သလားလူတိုင်းจิตต้องตล่ะสอมจิตต้องนะจิตแล้วไม่จิตต้องอย่างจิตต้องอยู่เนี่ยไม่จิตจ้องอยู่คว่ำชาพี่แล้วคิดไปสิไม่จิตนี่ก็ปูยามจิตเนี่ยนะเนี่ยโซโลก็ทุจัยเนี่ยပြောมั้ยสิทุจัยเตียงอยู่ช่องอยู่เนี่ยမရှောင်သူဘယ်သူကပုံများလဲလို့ဆိုရင်ဒုစရိုက်တရားကိုမရှောင်သူကပုံများတယ်ရှောင်သူကမဓမ္မနဲ့မနုဿဓမ္မလို့ဆိုရက်သူစရိုက်တရားတွေကိုจิตသုံးနိုင်တဲ့လူသားအများစုမဟုတ်ဘူးအနည်းငယ်သာဖြစ်တယ်နော်ဒါကအခြေခံပိုင်းဘုန်းကြီးတို့တွေမနုဿဓမ္မကိုရှင်းသုံးရင်ပဲလူပိသပြီလို့ပြောလို့ရတယ်။တကယ်လူတော်လူကောင်းလို့သတ်မှတ်လို့ရတယ်။သို့တော်မြတ်စွာဘုရားရဲ့အဆုံးအမမှာဒီတဲ့အဆင့်မြင့်တဲ့တရားတွေရှိသေးတယ်။ကုသိုလ်ကမ္မဋ္ဌာန်းတရား၁၀ပါးသူစရိုက်တရား၁၀ပါးနဲ့ပုံပြီးတော့မြင်မာတဲ့တရားကအားလုံးဆိုဥစ္စသီမနုဿဓမ္မလို့ခေါ်တယ်။အဲ့ဒီမနုဿဓမ္မတွေသာမင်းမြတ်တဲ့စကားဆိုတာပါဠိတော်လို့ဆိုသံမက်ဖို့ဒီကံဆိုတဲ့တရားဆိုသံတရားမက်တရားဖို့တရားနိဗ္ဗာန်ဆိုတဲ့တရားအဲ့ဒီမှာလည်းပဲသံတရားဆိုတာလောကီပိုင်းဆိုင်ရာသံရှိဒီလိုပုံစံနဲ့သာလောကုတ္တရာပိုင်းဆိုင်ရာမတရားနဲ့ဖို့တရားနိဗ္ဗာန်တရားလို့ဆိုတာကဘုရားတရားတော်တွေထဲမှာအစ်စ်အမြင့်ဆုံးပဲလို့ဇာမန္တရဏံဂစ္ဆာမိလို့ဘုရားဗန္ဓမေသူတော်ရှင်ကြီးကိုယ်ပဲသိက္ခာနေကြတဲ့ဓမ္မအနိတ္တရာပိုင်းကပြောမဲ့ဆိုလို့ရှိရင်ပေဓမ္မကိုအဘုညာနဲ့လည်းမေးလို့ရှိရင်တိဉ္စံပုံလေးကနိဗ္ဗာန်လို့ဆိုရက်တိလောကုတ္တရာတရား၉ပါအလျောအားဖြင့်ထည့်ပြောတဲ့အခါအဲ့ဒီလောကုတ္တရာတရား၉ပါကိုသိနိုင်တဲ့ရသော်ဗျာဟောကြားတာလေဒေသနာဓမ္မပရိယတ်တိဓမ္မတွေလည်းဟုတ်ပြောလို့ရအကျုံးဝင်စေနိုင်တယ်အဲ့တော့ဓမ္မန္တရဏံဂစ္ဆာမိလို့ဆိုပြီးတော့တို့တည်းသိက္ခာကိုယ်ပိုင်နေတာဘယ်တရားလဲဆိုတာကိုသိဖို့လိုသိဖို့လိုတယ်အဲ့မှာတကယ်အာဟုအာထပြုရတာတော့မနုဿဓမ္မကလည်းအာဟုအာထပြုရသို့တော့မနုဿဓမ္မလို့ခေါ်တဲ့ဤကုသိုလ်ကမ္မကတရားသူစရိုက်တရားဓာတ်ချင်းယုံနေတော့နိဗ္ဗာန်ရှိအောင်အစ်စ်မမိသေးဘူးလို့ဒီလိုပြောနိဗ္ဗာန်ရှိအောင်မရောက်နိုင်သေးဘူးထောက်ကူတော့ဖြစ်တယ်နိဗ္ဗာန်ရောက်ချောင်းတော့ဖြစ်တယ်နိဗ္ဗာန်ကိုရောက်ဖို့ဆိုရင်အနိကအကြောင်းတရားတော့မဖြစ်သေးဘူးလို့ဒီလိုမှတ်ပါရစေ။တနည်းအားဖြင့်ပြောရင်ကုသိုလ်ကမ္မဋ္ဌာန်းတရား၁၀ပါးသည်အပင်ငယ်ကလုတ်ကင်းစေပြီးလူဘဝနတ်ဘဝဆိုရင်ကောင်းကျိုးချမ်းသာတွေပြည့်ဝတဲ့သုခတိဘုံကိုရောက်ရှိစေနိုင်သုခတိဘုံရောက်ဖို့အတွက်အကျိုးတရားကိုဖြစ်ထွန်းစေပြီးတော့အဲ့ဒီရှုတော့မှကြည့်မယ်ဆိုလို့ရှိရင်ဒီဓမ္မဟာအပင်မကြအောင်သ ထိန်းသိမ်းတယ်လို့ဒီလိုပြောလို့ရတယ်ထိန်းသိမ်းတာဖြစ်တော့ကြောင့်သူ့လည်းအာကိုတိုက်တဲ့တရားပဲတဏှာထဲမှာဆင်းရဲဒုက္ခမရောက်အောင်အာကိုတိုက်တဲ့တရားတစ်ခုလို့ဒီလိုဆိုဒါပေမဲ့လို့ဟိုခြင်းလာခြင်းသိခြင်းဆိုတဲ့ဆင်းရဲဒုက္ခတွေကသူ့ကိုလွတ်အောင်ဒီတရားတွေကလုတ်ပေးနိုင်သလားလို့ဆိုတော့မလုံနိုင်မလုံနိုင်တဲ့အတွက်ကြောင့်အစွမ်းကုန်အားကိုးရမယ်အနေထားတော့မရှိဘူး။စွမ်းကုန်အားကိုးရမယ်တရားမရှိဘူး။အဲ့တော့အစွမ်းကုန်အားကိုးရမယ်တရားဆိုဒီမှာမဲ့လေးတန်ဖို့လေးတန်နိဗ္ဗာန်ဆိုတဲ့တရားကြောင့်တဏှာရဲ့ကိုချင်းရဲ့အာလုံးကနေလွတ်ကင်းစေနိုင်တာဖြစ်တယ်။လွတ်ကင်းစေနိုင်တယ်ကိုယ်ရင်းစင်ရဲ့နာရင်းစင်ရဲ့သိခြင်းစင်ရဲ့ဒုက္ခပိဋိဝဒုက္ခဒေါမနတာဥပါယတာလို့ဆိုရဲဆင်းရဲဒုက္ခလုကင်းစင်အဲကြောင့်လို့သတုတုအပါယေတုအပဒမောနိကတ္တဝါအပယ်လေးကိုမကြရလုတ်ကြည့်တော့အတ္တနံဓာရင်းတိမိမိကိုယ်ကိုစဉ်းသုံးလိုက်တာတဲ့ပုဂ္ဂိုလ်ကြီးစတုတုအပါယေတုအပေလေးပုံလုံးမှာအပဒမနိကတ္တဝမကြရအောင်လုပ်ပြီးဓာရေတိထောင်ထားနိုင်တယ်ဆက်ဆောင်ထားကဲ့တင်ထားနိုင်တယ်မိမိကိုလိုက်တာစစ်သုံးရင်အပေလေးပုံမကြရအောင်ဆိုမနုဿဓမ္မလို့ဆိုရက်ကုသတရားကလည်းပဲသူ့ချောင်းမကြဘူးသို့တော်သူကိုအနိုင်ယူသွားတဲ့ကိလေသာတွေရှိနေသေးတဲ့အတွက်ကြောင့်ကိလေသာတွေကိုမတော်မှန်နိုင်သည့်အတွက်ကြောင့်အပယ်လေးပုံမကြအောင်သူကဆက်ဆောင်ထားနိုင်ရင်တော့မရှိဘူးသူကြောင့်ကြာတော့မဟုတ်ဘူးသူ့ရဲ့အင်အားမပြည့်မှုကြောင့်အကုသိုလ်တရားတွေနဲ့ကိလေသာတွေကအပယ်လေးပုံကိုချနိုင်သေးတယ်ဆိုလိုတာကရန်သူတွေကိုနိုင်အောင်မတိုက်နိုင်လေဘူးကုသိုလ်ကောင်းတာတရားခုနကမလေးတံဖိုလေးတံဆိုတဲ့တရားတွေကြတော့အပယ်လေးပုံကိုကြပ်စစ်တတ်တဲ့ကိလေသာတွေအလုံးကိုဖယ်ရှားပြစ်တယ်မကောင်းတဲ့အကုသိုလ်ကံတွေကအပယ်လေးပုံကိုဆွဲချနိုင်ကြသူတို့ကအကြောင်းမရှိဘူးကိလေသာဆိုတဲ့ရန်သူတွေကိုအနိုင်တိုက်ထားမိအတွက်တကယ်ကိုအပင်လေးကိုမကြရအောင်ထောင်ထားနိုင်တဲ့တရားလို့ဒီစိတ်ပဲနဲ့ယူတဲ့အခါဓမ္မန္တရဏံယုတ်သမုဆိုမလေးတံခိုလေးတံနိဗ္ဗာန်ဆိုတဲ့တရားတွေဒီလိုသိချာအဲ့ဒီမလေးတံခိုလေးတံနိဗ္ဗာန်ဆိုတဲ့တရားဟာပညာရှိတဲ့လူမှသိနိုင်တဲ့တရားပဲကုသိုလ်ကောင်းတဲ့တရားဆိုတာတဏ္ဍာအသိဉာဏ်နဲ့လည်းသိနိုင်တယ်မလေးတံခိုလေးတံနိဗ္ဗာန်ဆိုတဲ့တရားဟာပညာမရှိရင်မသိနိုင်ဘူး။ယသဗျာဟောထားတဲ့အမြင့်ဆုံးတရားမလေးတံခိုလေးတံနိဗ္ဗာန်ဆိုတဲ့လောကုတ္တတရားပဲဖြစ်တယ်။ပညာရှိသူမှသိနိုင်တယ်လို့ဆိုတာကြည့်။ယသဗျာကကိုရမြတ်ကိုယ်တိုင်ဟောပြောထားတဲ့တရားဓမ္မတွေရဲ့ခုံကြီးတွေကိုထုတ်ဖို့ပြောတဲ့အခါမှာသွားခါတော့ဘဂဝတဓမ္မောဖျားဟောတဲ့တရားဟာအကြောင်းနဲ့အကျိုးတိတိကျကျဟောထားတာဖြစ်သွားကြအလွယ်အမှားမရှိဘူးမှန်ကန်စွာဟောပြောတယ်ဆိုမှန်ကန်စွာဟောပြောတာမှန်ကန်ဟောပြောထားသည့်အတွက်ကြောင့်လုံရင်လုံတဲ့အတိုင်းဖြစ်ဒီလိုဆိုတာဒီတရားကိုကျင့်ရင်အပင်လေးပါးကလွတ်တယ်ဆိုတာတကယ်ကျင့်တကယ်လွတ်တရားကစောင့်ဆောင်နိုင်မှုအပြည့်အဝပေးတယ်။ဘာနဲ့ဥပမာအကျိုးဆိုရင်ဒီဆေးတောင်းရင်ယောဂပြောင်းတယ်လို့ဆိုရင်အဲ့ဒီဆေးကတကယ်ကိုယောဂပြောင်းစေတယ်။အဲ့ဒါကိုညီညွတ်ပြီးတော့နေယာနိကသာသနာဆိုတဲ့စကားလုံးကိုပြော။နေယာတိတက္ကရတသမ္မာဒုက္ခတအန္တသုရိယတက္ကရာသနာပြည်ပြည်ဝဝလိုင်းနာဖြစ်တော့ဓမ္မအတိုင်းစိတ္တရုပ်ကိုအထုတ်မယ်ဆိုလို့ရှိရင်သမ္မာဒုက္ခတာအန္တကိရိယာ นิมันนั้นมันเนี่ยเสียดุขะอสงฆ์ตัพพุด้วยเนียติทุ่งท่องในเนี่ยอลุจิตเตลุเปียวดิเตียะก็ทุ่งท่องไปเลยอุปมาเมดิเสตองยินโยคะเปี่ยวเลยสุตะเกต้องตะเกเปี่ยวสุตะเกต้องตะเกเปี่ยวเอ้อละลุเวญัสสะพะยาเนี่ยเตียะรอเนี่ยสวาคันตะโพเนี่ยปิสุณีด้วยจังตะเกลุอินตะเกผิดเนี่ยสวาลุ ทานะต้องโบกทานะก้าวมุขุญัสสะพะยาทานะกุตุหะมหาโบกะสังวัตตนิกะกุตุผิดเนี่ยกว่ามาสิได้องค์ตาจွယ်วะสิได้เนี่ยตะเกตานะลุตะเกตานะเนี่ยอโจขันธ์ศีลสงบจริงรู้จริงเนาะศีลเนี่ยอโจเจตสุริขันธ์ยะมั้ยเลยพอดาตะเก ศีลเท่าที่ตะแกอโจเจตสุขันธ์อะไรลูกอลุผิดตาโหเนียนิกะเป็นคนเนียนิกะเป็นคนถ้าพวกธรรมสาบีมาแล้วต้องได้เนียนิกะตาธนาตาธนาใดอสงมาใดน่ะเนียนิกะผิดตาบ่ฮู้ถ้าผิดแม้ลูกเปล่าถ้าไปแม้ถ้าลุอย่างถ้าผิดแม้ลูกเปล่าอย่างไม่ผิดตาดิอันตรายอยู่ ဥပမာမယ်ဒီသေးတောင်းရင်ယောဂပြောင်းတယ်လို့ပြောထားတော်လဲဒီသေးတောင်းရင်ယောဂပြောင်းချင်မှာပြောင်းအဲ့ဒါမျိုးကြတယ်မထုံးဆောင်နိုင်ဘူးလို့ဆိုလို့မမှန်ကန်နဲ့ဟောပြောချက်တွေဟာမှားရင်နဲ့သေးချက်နဲ့အလားတူတယ်ပေါ့လောဘယ်တောင်းတောင်းယောဂပြောင်းမှာမဟုတ်ဘူးယောဂတရားသေးတရားချင်းနေသေးစရာယောဂပြောင်းဖို့ပဲ အဲ့ဒါလိုပဲမြတ်စွာဘုရားရဲ့အဆုံးအမဖြစ်မမယေမရှိသည့်အတွက်ကြောင့်စင်သုံးရင်စင်သုံးသလောက်အတိုင်းအတာတစ်ခုပြအကျိုးကျေးဇူးဖြစ်ပေါ်စေ။ဆရာလေးကသာဆိုတယ်။ကောင်းတဲ့ဘက်မှာပြောတယ်လို့ပဲဆိုးတဲ့ဘက်မှာလည်းဒီတိုင်းပဲ။အေးပန္နတိပန္တမလုပ်နဲ့လုပ်ရင်အပင်ငယ်ရကြမယ်။ တိရိစ္ဆာန်ဘုရားရောက်မယ်တိရိစ္ဆာန်ဘုရားရောက်မယ်လွတ်လာလို့ရှိရင်လည်းအသက်တိုးမယ်ဟောကျောလာများမယ်ပါဏာပါဏာတိပန္တောနိရိယသံဝတ္တနိကောတိရိစ္ဆာန်သံဝတ္တနိကောပေတသံဝတ္တနိကောရသဗျာဒီလိုခေါ်တာပါဏာတိပန္တတိအပေပုံမှာဖြစ်စေတယ်တကယ်လို့ရင်တကယ်ဖြစ်သွားတာဒီလိုဆို သူရဲ့အကျိုးဆက်ပဲပုံမှာအကျိုးပေးတယ်။ကံမညရပါလို့ဆိုရင်ကံသဘောတရားတွေဒီတိုင်းပဲ။ယာတိကံဝပတိဖိသံတာတိကံဟာတိကံ။ဒီမျိုးစိတ်တိုက်ရင်ဒီအပင်ပေါက်။ဆိုပါတော့တမာစိတ်စိုက်လို့ရှိရင်တမာပင်ပဲပေါက်မှာတရားပင်မပေါက်ဘူး။တရားစိတ်စိုက်လို့ရှိရင်တရားပင်ပဲပေါက်မယ်တမာပင်မပေါက်ဘူး။ ကံတရားဟာလေကိုယ်လုံးတဲ့ကံကောင်းတဲ့ကံလုံးလို့ရှိရင်ကောင်းကျိုးရမှာပဲဆိုးကျိုးမပေးဘူးမကောင်းတဲ့ကံလုံးလို့ရှိရင်မကောင်းတဲ့အကျိုးရတယ်ကောင်းကျိုးမရနိုင်ဘူးဒါကပုံမှန်ကမ္မနိယမလို့ဆိုတဲ့သဘာဝအားဖြင့်မြဲတယ်လို့ပြောတယ်အချိန်တိုင်းကအမြဲပြောလို့မရဘူးအကျိုးပေးတဲ့အနေကတော့ကမ္မနိယမ ချင်းစရာတော့အခုချက်ချင်းအကျိုးပေးခြင်းမှာပေးတယ်တချို့ကံကဒီဘဝမှာအကျိုးပေးတယ်ဒိဋ္ဌဓမ္မဝိရဏိယကံလို့ခေါ်တယ်တချို့ကံကဒီဘဝအဆုံးသက်သောမှာအကျိုးပေးတယ်ဥပပိစ္စဝိရဏိယကံလို့ခေါ်တယ်တချို့ကံကအနှင်းတဲ့ဘဝမှာအကျိုးပေးမယ်အပရာပရိယဝိရဏိယကံလို့ခေါ်တယ်ဆိုင်ရဆိုင်ရအချိန်ကြီး လွန်ရောက်သွားလို့အကျိုးမပေးတဲ့ကံမျိုးလည်းရှိသေးတယ်လေ။သေးများဟာအစ်ပိုင်းရဖြစ်သွားတယ်လို့ဒိတ်လွန်သွားတယ်လို့ပဲ။ကံတရားမှလည်းပဲဒိတ်လွန်သွားတာရှိတတ်တယ်ဟော။အဲ့လိုမျိုးကြတော့အကျိုးမပေးတော့။ဒီဘဝအကျိုးပေးမဲ့ကံကဒီဘဝကုန်သွားတာနဲ့သူလည်းပြီးသွား။ဒုတိယဘဝအကျိုးပေးမဲ့ကံကဒုတိယဘဝပြီးသွားတာနဲ့အကျိုးမပေးလိုက်ရရင်သူလည်းပြီးသွား။ အေးအပရာပရိယဝေရဏိယလို့ဆိုတဲ့တတိယဘဝကနိဗ္ဗာန်ကြည့်အောင်သွားတဲ့ ตันเนียมาจုံใจอ่ะอโจไปไม่กันเดียวอ่ะตันเนียได้มาฉิเลยเนี่ยเราลึกเสียมชิวตันเนียก็ลึกกว่าเลยสิเนาะเลยอโจไม่ไปหรอกชิมอกกลันไม่ฉิเลยยะหันดาผิดตัวต่อเลยเวอปราปริยวีรณียะกันเยอสวนจอกตัวโคตาฤเยอัตถขันเนี่ยไอ้กันก็นอกไล่อะขึ้น ตาไล่ขันในใจเนี่ยตัวอโจไปมาคือรู้เจอเนาะเออเนี่ยเจ้าเนี่ยก็ห้อเปล่าชาได้อย่างนี้ฮะตะคู่มามายืนน่ะไม่ใช่หรอกอาเชกาก็นี่ไปแล้วพอดาแต่เจ้าก็ซอดขาตองเนาะเออนี่หลุมมันกันๆห้อชาได้เตียรี่ฮะมนุษย์ธรรมก็สติอุตตริมนุษย์ธรรมที่อ๋อเนาะ
ตะเส้นเนี่ยเตียรี่ที่อ๋อตัมมังปุคคุริตีไหนกุ้ยชื่อละล่ะเลยจิตตรงเนี่ยปุคคุริตีไหนกุ้ยชื่อละล่ะก็ตันเดชิก็โกไรจิตตรงไหนโกไรตีไหนโกไรไม่ตีอะไรมาเนี่ยโลกมันอย่าอยู่ยศเสียเตียรี่จ้ะโกไรรู้อยู่โกไรตีไหนที่รู้สุนะป่ะเนาะ
เอ๊ะได้จังหมดตันเล็กที่ขอลูกขอโกไรตีหน่อยเออเราจะมาตีไปเลยเลยสรุปเลยอากาลีกองเชิงสอบท้ายนี่จริงไม่ใช่เลยเนี่ยอะคุณรู้เองอะคุณตีหน่อยเลยสรุปที่เราเนี่ยสอบยาเนี่ยเจ้าเราเนี่ยคงมีเลยอะเอ็งจะมาเชิงช้าเลยก่อน นอกซ้อมมาอัศเมญเนี่ยเตียะเนี่ยปัจจัยนี้ยัสสะพยาฮ้อละปิสัตตังเวริจะบ่วินยูหิยัสสะพยาฮ้อได้เตียะอัศเมญเนี่ยเตียะจ้ะวินยูรู้สรุปอติปัญญาရှိတဲ့ปกโกมาตาเนี่ยตีနိုင်เลยปัญญาရှိတဲ့ปกโกมาตีတယ်เตียะเออแล้วเจ้าปัญญาရှိดู มาติไหนเนี่ยเตียาမျိုးมาเป็นเตียาတော့ဆိုလို့ရှိရင်เนาะမဲ့เตียาကိုဖိုးเตียาလိမ့်ပါဘုရားအဲ့တော့၄ပါးဆိုပြီးပါအခုလို့ပညာရှိသူတော်ကောင်းတွေအသိပညာချက်မြက်တဲ့ပုဂ္ဂိုလ်မျိုးတွေမှာရှိတယ်သူတို့သိဖို့ရအတွက်လည်းအခြေအနေကောင်းနေဆိုတာရှိတယ်ပေါ့เนาะအခြေအနေကောင်းနေ အကြောင်းပေါင်းညီညွတ်ဖို့ဒါဖြင့်ပညာရှိအောင်ဘယ်လိုလုပ်ရမလဲပညာရနိုင်တဲ့အကြောင်းတရားဟောလေးမျိုးရှိတယ်အဲ့ဒီလေးမျိုးနဲ့မိမိတဏှာမှာပညာရအောင်ကြိုးစားအားထုတ်ကြရမှာဖြစ်လေးမျိုးဆိုတာဘာလို့ ตัปปุริตุปะเนตยะตัวเราบ้างสิกัจฉิตัวเราบ้างเนี่ยสงด้วยอ่ะจริงสงด้วยอ่ะเนี่ยครับตัวเราบ้างเตียตีผู้ขึ้นนี้อ่ะแล้วก็คือว่าตัตตังมะตวนะตัวเราบ้างเตียผู้จานะอ่ะจริงไอ้นี่นึกว่า ပြင်ဘက်ကအကြောင်းတရားဖြစ်တယ်ပေါ့သူတော်ကောင်းနဲ့တွေ့ဆုံရင်သူတော်ကောင်းတရားကျမ်းလာရခြင်းဆိုဒီနှစ်ခုဆုံပြီးတဲ့အခါမှာပညာဆိုဖြစ်တယ်ဒါဖြင့်ဆုံယုံနဲ့ဖြစ်သလားလို့ဆိုအတွင်းအကြောင်းနှစ်မျိုးကရှိရအောင်အတွင်းအကြောင်းနှစ်မျိုးဆိုတာဘာလို့ဆိုလို့ရှိရင် ย้อนนี่ต้องปฏิบัติละย้อนนี่ต้องปฏิบัติละโดยคนละมันกันเนี่ยอตรีอมีนะล้องเส้นมันกันหมดสุอาจารย์เนี่ยเลยโลอัตถ์ของ Samanu, Samapatipati. Lakotanadayane, Layokane, Ledwi, Childomu, Sanadepaya. Hello, Nalonda Maganye, Ledwi, Childomye, Sure. See, John Nakura, again, John Nakura. Taburi, Duba, Nedeya. ตัตตมตวนะဆိုတဲ့ဒီအကြောင်းကအပြင်ဘက်ကအကြောင်းနှစ်ခုအပြင်ဘက်အကြောင်းနှစ်ခုအတွင်းဘက်အကြောင်းနှစ်ခုအကြောင်းလေးရဲ့အောင်စက်တဲ့အခါကျတော့ပညာဆိုတာကိုရရှိလာနိုင်တယ်ဆိုတော့ပြောပညာပဋိသမ္မာပညာရဖို့ဒီအကြောင်းလေးအနည်းမျိုးရေးကြည့်တယ်အဲ့ဒီပညာရမှသာရင်သစ္စာဗျာဟောကြားတဲ့ เสร็จเนี่ยเมตตาโพธิญาณนิพพานสิ้นสิ้นนั้นเนี่ยป้อถ้าอย่างงี้ปัญญาရှိတဲ့ပုဂ္ဂိုလ်မှာပညာရှိတဲ့ပုဂ္ဂိုလ်မှာသိနိုင်ဆိုတော့ပညာမရှိမသိဘူးပညာရှိတယ်သာသိနိုင်တယ်ဒါကဣဒ္ဓမဟောចောင်းជុំ ပစ္စံတံဝိရိယံဘုံဝိညာဉ်ဟိလို့ဆိုတဲ့အတိုင်းသစ္စာဗျာတရားတော်မှာမှန်ကန်လေးလေးနဲ့တည်းသစ္စာဗျာကိုယ်တိုင်ကိုယ်ကတရားတော်မှာသိရှိသေးတဲ့အခါမှာမိမိသိထားတဲ့တရားတော်မှာလွန်လေးနဲ့တည်းဘလောက်လေးနဲ့တုံးဆိုတာအဓိကတော်ခေါ်ညာယံဓမ္မောမှာသိတဲ့တရားဒုတ်တတော် ธุระนุโบธคัมภีรธุระธุระธัมมีราสนะเนี่ยอภิญญะเนี่ยท่องมีพวกตําแหน่งเต็มเนี่ยปุคคลนี่ท่องมีพวกแค่เดชุตตะญินพวกแค่เดชุระนุโบธาติพวกแค่เดอัตตกะวาสรองอตรีติตักกะวีระนิสนิติเนี่ยตีไหนเนี่ยเตียไม่หมอบู นิพพุโนอลงกุไต่ม้วยเลยปัณฑิตะเวรณียอปัญญาရှိมาตาตีနိုင်เลยဆိုတော့အဲ့တော့ပညာမရှိတဲ့ပုဂ္ဂိုလ်တွေဟာတရားကိုသိဖို့မှန်မှန်ခဲနေတယ်ဒါကြောင့်မို့ရသော်ဗျာဒီကေကိုယ်တော်များတရားရဲ့လေးနဲ့မှုကိုစဉ်းစားမိတဲ့အခါတစ်ဖက်ကလည်း တော်ဝါရီရဲ့အခြေအနေကိုစဉ်းစားသုံးသပ်ကြည့်လိုက်ပါတော့တော်ဝါရီဟာဘာတွေဖြစ်နေကြလဲဘာတွေကသူတို့စိတ်ကိုသွန်မှုထားတယ်လို့ဆိုရင်သာကဟုဒေါသဟုမောဟဟုဆိုတာတွေကသူတို့စိတ်ကိုသွန်မှုထားတယ်အာယုန်၅ခါကံကံတရားတွေပေါ်မှာလူခြင်းမှုတွေပြတ္တမှုတွေကအလွမ်းပုံသွန်မှုထားတယ်မရရင် ဒေါသဆိုတာကသွားမှုနေတယ်အမှန်မသိတဲ့မောဟဆိုတာလည်းသွားမှုထားတယ်ဒါကြောင့်မို့ရာဂဒေါသပရိတိဟိနာယံဓမ္မောသုတ္တံဘုဒ္ဓောရာဂတွေဒေါသတွေမောဟတွေသွားမှုနေတဲ့ပုဂ္ဂိုလ်တွေဟာဒီတရားကိုသိဖို့အလွယ်အူသိဖို့ဆိုတာအမှန်မှန်ခင်းနေလို့ပညာရှိတဲ့ပုဂ္ဂိုလ်ကအလွန်နည်းတာဖြစ်တော့တယ် ရသော်ဗျာတရားဓမ္မရဲ့လက်နေမှုတရားနာယူမဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်နည်းပါးပြီးတော့လောဘဒေါသမောဟဒါသာဒေါသမောဟတို့ရဲ့သုံးမှုထမ်းမှုဆိုတဲ့ဒီအခြေအနေနှစ်ရပ်ကိုစဉ်းစားသုံးသပ်ကြည့်လိုက်တဲ့အခါငါတရားဟောလို့ဖြစ်နိုင်မှာမလားတရားဟောမယ်ဆိုရင်သိနိုင်ရမှာမဟုတ်ဘူးလို့ ဒီလိုသိတယ်မှာရသော်ဗျာခိတ္တခဏမြတ်မင်းရှင်ကြည့်လိုက်အဖြစ်တော်ဒါကတော့ကရုဏာရှိတဲ့ပုဂ္ဂိုလ်အတိပညာရှိတဲ့ပုဂ္ဂိုလ်တွေသရဝတိရဲ့အကျိုးကိုအများရဲ့အကျိုးကိုလုံးချင်လို့ကိုလုံးတော်လဲမိမိအကျိုးပြုမဲ့ပုဂ္ဂိုလ်ရဲ့အနေထားကကိုဖြစ်ချင်တယ်လို့ဖြစ်မလာတဲ့အခါ မဖြစ်တဲ့အခါမှာအာမလို့အာမရဖြစ်တဲ့သဘော ဒီငါဟောတဲ့တရားကိုသိမှာမဟုတ်ဘူးမသိပဲဟောနေလို့ရှိရင်တော့ငါပဲပြန်မှန်းရမရှိပါပဲလို့ဟောဒီစိတ်ကြံမျိုးဖြစ်သွားတယ်။ညမြတ်စွာဘုရားကိုယ်တည်းဒီလိုဖြစ်တယ်။ဒါဖြစ်လို့လို့ဆိုပဏိတဝေရဏိယပညာရှိမှတရားဆိုတာသိနိုင်တယ်။ဒီတရားကြောင့်ဟောလို့ခွန်ကြီးတို့တွေအခုလိုတရားဝဲကြီးတွေလုပ်ပြီးတရားနာတယ်ဆိုတာပညာတွေရဖို့နာကြအသိပညာတွေရဖို့ပဲနာကြအသိပညာကိုသိဖို့အထောက်တဲ့ပုဂ္ဂိုလ်နဲ့အပြောအပါးတွေနဲ့နေတဲ့ပုဂ္ဂိုလ်တွေကဘယ်သူကများတော့ဆိုအသိပညာသိဖို့အထောက်တဲ့ပုဂ္ဂိုလ်ကအလွန်နဲ့အပြောအပါးသမားတွေကအလွန်များအဲ့တော့အသိပညာရအောင်အောင်ချုပ်ဘူးဆိုလို့ရှိရင်ပညာဖြစ်လာမှာမဟုတ်ဘူးပညာမဖြစ်နိုင်ဘူးပညာမဖြစ်နိုင်လို့ရှိရင်တရားဓမ္မကိုမသိနိုင်ဘူးဒါကဖြေရှားတယ်ဟုတ်မလိမ့်နိုင်နဲ့နေထားလို့ဖြစ်တယ်ဒါကြောင့်အသိပညာရအောင်ကြိုးစားကြလေးလမ်းကိုကြိုးစားကြဘယ်လိုလေးလမ်းနဲ့ကြိုးစားတာတော့ဆိုလို့ရှိရင်အခုပြောရတဲ့သရောကောင်းတာရှိကတ်ချင်းသရောကောင်းတရားနာယူခြင်းအဲ့ဒီနိုင်ရဲ့ပုံမှာယောနိသောမနတိကာရမှန်မှန်ကန်ကန်ရှင်ရှင်သုံးသက်တဲ့နှလုံးသွင်းရှိခြင်းနှလုံးသွင်းထားတဲ့အတိုင်းလိုက်နာချက်သုံးခြင်းလို့ဆိုတဲ့ဓမ္မလို့ဓမ္မပါတယ်အဲ့ဒီကြံတော့မှာသိဉာဏ်ဖြစ်ဖြစ်လာတာဖြစ်အဲ့ဒီသိဉာဏ်ရပြီဆိုတော့မှဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားသိအဲ့ဒီတရားကမှမိမိသိလာတဲ့တရားကမိမိတဲ့ကောင်းကျိုးချမ်းသာကိုပေးနိုင်တာဖြစ်တယ်။ဓမ္မောသူစိန်ရောဒုက္ခမာဝယ်တိ။ကောင်းစွာစိတ်သုံးအပ်တဲ့ဓမ္မသည်ချမ်းသာကိုဆောင်းလင်းလို့ဆိုတဲ့နေရာ။ကုသိုလ်ကမ္မပဋ္ဌာန်းတရားကဒုချမ်းသာနဲ့ချမ်းသာပေးမယ်။သံတရားတွေကဓမ္မချမ်းသာကိုပေးမယ်။ကောင်းစွာစိတ်သုံးအပ်တဲ့ဝိပဿနာဉာဏ်ကြောင့်ရရှိလာတဲ့မတရားခုတရားဒါတွေကဒုက္ခနိဗ္ဗာန်ဆိုတဲ့ချမ်းသာကြီးအောင်ပေးမယ်ဟောအချက်လိုက်အချက်လိုက်ဒီနေရာမှာပြောလို့ရကောင်းစွာရှင်းသုံးအပ်တဲ့တရားသည်ချမ်းသာဒုက္ခမိမိတဏ္ဍမှာတည်ဆောင်းလာမယ်လို့ဆိုတော့အဲ့ဒါလို့တည်ဆောင်းလာဖို့အတွက်ကိုယ်အလုံးအမှာပါတော့သူစိန်နာကောင်းစွာစိတ်လုံးလို့လို့အဲဒီပြရမပြောနဲ့ဆေးကြောင်ပလင်းနဲ့ဆက်ခေါင်းရင်းထောင်ထားဆေးမတော့ပဲနဲ့ပလင်းနဲ့ဆက်ထားရုံနဲ့ရောမပြောင်းမှာမဟုတ်ဘူးတရားဓမ္မဆိုတာလေထို့တူပဲနာတော့နာတယ်မလိုက်နာဘူးမချစ်တော့ဘူးရှောင်ရမှလည်းဆောင်ရမှာရှောင်လည်းမရှောင်ဘူးဆောင်လည်းမဆောင်ဘူးဆိုလို့ရှိရင်မတော့တဲ့ဆေးလိုပဲအနိစ္စတခုအကျိုးကျေးဇူးတခုခံစားကြရမှာမဟုတ်ဘူးလို့ဒီလိုဖိုက်တယ်ဒီလိုဖိုက်တယ်အဲ့တော့ပညာရအကျိုးစားပညာရအကျိုးမြတ်စွာဘုရားကိုဒီအလောကပ္ပီကြီးကနေဝန်ထုတ်ပို့တယ်ကထံတုလက်ကြေးပညာတပည့်တော်တို့ဘယ်လိုနည်းနဲ့ပညာဆိုတာရအောင်လုပ်ရမလဲလို့ရှိတယ်။ရသော်ဘုရားကဒီမုတ်ဥတ္တခုကိုခေါ်ပြတယ်လို့အခြေခံဆုတ်ကိုမိန့်ထားတဲ့အနေနဲ့တုတ်တူတာလက်ပတိပညာ။တန်လို့တဲ့ဆန္ဒ၊ကြားနာလို့တဲ့ဆန္ဒ၊သိလို့တဲ့ဆန္ဒဖြစ်ပြီးပညာရပါလေ။အောင်ရသဗျာတရားတော်တွေကိုသိခြင်းနဲ့ဆန္ဒရှင်သိတဲ့အသိဉာဏ်ဆိုဖြစ်လာဒီလိုဆိုလို့ရတော့တရားဓမ္မအပေါ်မှာသိခြင်းနဲ့ဆန္ဒမှမရှိရင်သိဖို့ဆိုဝေးလာဝေးဖို့အေးသုတ်တူတာကြားနာလို့တဲ့ဆန္ဒအဲဒီဆန္ဒရှိခြင်းဟာပညာရဖို့အကြောင်းတစ်ခုပဲ ဒါအဓိကအကြောင်းတစ်ခုပေါ်ညွှန်းနေမှာဖြစ်တယ်။အဲကောင်းဆိုင်ရတဲ့အကြောင်းလေးမှာတော့ဆိုဟုတ်ပြီကျမ်းလာလို့တဲ့ဆန္ဒရှိရှိအတွက်ကြောင့်သူတော်ကောင်းနဲ့ဆုံတွေ့ခြင်းသူတော်ကောင်းနဲ့ဆုံတွေ့သည့်အတွက်ကြောင့်သူတော်ကောင်းဆန္ဒတရားဓမ္မကိုနားယူရခြင်းဒီတစ်ခုမိမိကိုယ်တိုင်ကယောနိတော်နဲ့ဒီကာလဆိုရင်မှန်ကန်စွာနှလုံးသွင်းခြင်းဓမ္မနုဓမ္မပฏิပတိလို့ဆိုလက်ပိတ်ရှင်းသုံးရင်းဆိုဒီချက်လေးချက်ပြည့်စုံသွားပြီဆိုလို့ရှိရင်အတိပြန်ရလာပြီ။ပြန်ရတယ်လို့ပြော။ပြန်ရရတယ်။အဲဒီမှာပြန်ရခြင်းရဲ့အကြောင်း၄မျိုးဖော်ထုတ်ထားတာဒေတာစဉ်းစားကြည့်။အပြစ်ဘက်ကအကြောင်းက2ခု၊အတွင်းအကြောင်းက2ခု။အတွင်းနဲ့အပြင်2ခုပေါင်းစပ်တဲ့အခါမှာရလတ်အကျိုးဆိုတာပညာတစ်ခုဖြစ်တယ်။ဘယ်ကိစ္စမှာပဲဖြစ်ဖြစ်အတွင်းနဲ့အပြင်နှစ်ခုပေါက်တာဆိုပါတော့ရှင်သာရိပုတ္တရာတို့ရဲ့အလောင်းရှင်မောကံတို့ရဲ့အလောင်းဥပဒိတပရပိုင်းနဲ့ကောဠိတပရပိုင်းတို့မှာမတည်တဲ့တရားရှားကြတို့တွေကအတိမလွတ်ကြတန်ခါးထဲမှာနေရင်ခဏခဏပြေးကြတယ်အဲ့တော့တည်တဲ့တရားရှိရင်မတည်တဲ့တရားလည်းရှိရမယ်လောကကြီးကအကျဉ်းကြီးရဲ့ဒုရှာမယ်မတရားတရားကိုရှာမယ်ဆိုလိုက်ရှာရှာရင်းကနေပြီးတော့ရှာဖို့အတွက်သူတို့ရဲ့မိသားစုဘဝကိုဆွံ့လို့ပြီးဟောဒီတော့ဒီဓာတ်ရုံမြုပ်သင်္ဇယပြပိုက်ကြီးထံသွားပြီးတော့ပြပိုက်အဖြစ်လောက်တာသူစီကပညာရင်ပညာရင်ဆုံးပုံလည်းပဲမတရားတရားဆိုတာရှာတွေ့ဘူးသင်္ကြန်ရရဲ့အမရဝိခေမဝါဒဆိုရင်ဘာမေးမေးရှောင်းတိန်တဲ့ဝါဒကြီးကိုပဲသူတို့သင်ယူလိုက်ကြအားမလို့ဘာမရဖြစ်အဲ့တော့ရှင်သာရိပုတ္တရာဆိုတာရှင်သာရိပုတ္တရာဖြစ်တဲ့ဥပဒိတ်တာပင်ကိုညာအလွန်ချက်တဲ့ပုဂ္ဂိုလ်ပေါ့ရှင်သာရိပုတ္တရာဘဝရောက်သွားတဲ့အခါသစ္စာတရားပြီးရင်သူ့ဟာပညာအကြီးဆုံးပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တော်မှာပဲသူ့ရဲ့ကိုယ်ဝိညာဉ်နဲ့သိနိုင်ကြောင်းမရှိဘူးကိုယ်ဝိညာဉ်နဲ့သိနိုင်ကြောင်းမရှိဘူးကံကောင်းခြင်းတော့သူအသိပညာဓမ္မနဲ့ပတ်သက်တဲ့ပညာရလို့ရအတွက်သေသဝတိ၅ပါးတဲ့ကအငယ်ဆုံးဖြစ်တဲ့ရှင်အတ္တသိနဲ့တွေ့လိုက်တယ်ဟောတပ်ပုရိတိပါနေတရာလို့ခေါ်တွေ့လိုက်တော့သူသိကတ်တယ်ဟာဒီရှင်အတ္တတိနောက်ကလိုက်ပြီးရရှင်အတ္တတိကိုသိက္ခာသိက္ခာပြီးတော့မိဘနဲ့ပြီးတယ်ဘုရားဟောပြောတယ်ဟောတတ္တမသဝနာသူတော်ဘောင်းပြောချာနာတယ်ပြောတာလည်းပဲခြင်းချင်းလေးပဲရှင်ဂေါရမကဘာလို့ဟောလို့ဆိုဖြေလိုက်တာလေဒီယေဓမာဟိတုပ္ပဝါတေတံဟိတုတ္တထာတော်အကြောင်းကိုအခြေခံပြီးတော့တရားတွေဆိုတာဖြစ်ပေါ်လာတာလေအဲ့ဒီဖြစ်ပေါ်လာတဲ့တရားတွေမှန်တရားရဲ့အကြောင်းတရားကိုလည်းမြတ်စွာဘုရားဟောတယ်။တေသင်္ဆန်ရောနေတော့တော့အဲ့ဒီအကြောင်းတရားတွေရဲ့ချုပ်ငိမ့်မှုဆိုတာကိုလည်းမြတ်စွာဘုရားဟောတယ်။ဆိုလိုတာကအကြောင်းတရားနဲ့အကျိုးတရား။အကျင့်ပြောမယ်ဆိုရင်သစ္စာလေးပါးကိုဟောတာပဲ။ဒုက္ခဆိုတဲ့အအကြောင်းမကင်းမဲ့နဲ့ဖြစ်တဲ့အရာဒီဒုက္ခသူဒုက္ခရဲ့အကြောင်းဒီတဏှာလို့ဆိုတဲ့ဒုက္ခသမှုတွေအဲ့ဒီဒုက္ခဆိုတာလေနောက်ဆုံးပြည့်ချုပ်ငြိမ်းရာဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်အဲ့ဒီချုပ်ငြိမ်းရာကိုရောက်သိနိုင်တဲ့အကြောင်းတရားမဂ်ရဲ့ရှင်းပါအဖြစ်တရားပဲသူကံကိုရှင်းအတ္တစိကသစ္စာလေးပါသူကိုယ်တိုင်ကကလဆက်ကြတရားကိုနာထားတာဖြစ်တော့သူကိုယ်တိုင်ကလည်းယဟနာဖြစ်နေတယ်သစ္စာလေးပါးကိုအတူချုပ်ပြီးပြောလိုက်အဲ့ဒီအတူချုပ်ပြောလိုက်တာအဲ့ဒါကိုနာလိုက်ရတယ်ဟာကြည့်ရှင်အတ္တစီဆိုရင်သူတော်ကောင်းနဲ့တွေ့ဆုံရင်ရှင်အတ္တစီရဲ့တရားဓမ္မကိုကြားနိုင်ရခြင်းဆိုရင် အပြင်အကြောင်းနှစ်ခုလုံလောက်သွားတဲ့အခါမှာရှင်သာရိပုတ္တရာဆိုတာသူကိုယ်တိုင်ကိုယ်ကမှန်ကန်တဲ့နှလုံးသားရှိတယ်ဒါကပါလဲလို့ဆိုရင်ယောနိသောမနတိကသူကိုယ်တိုင်ကမှန်မှန်ကန်ကန်စဉ်းစားနိုင်တယ်ဆရာဟောတဲ့ဆရာပေါ့ရှင်အန္တသီဟောပြောတဲ့အပေါ်မှာအမှန်ကန်နှလုံးသွင်းနိုင်တဲ့စွာရည်တတိရှိယောနိသောမနတိကသာရှိရှိတဲ့အတိုင်းသူဆက်ပြီးတော့နာယူတယ်မှတ်သားတယ်တရားနောက်လိုက်ပြီးတော့အသိဉာဏ်နေဖြစ်တယ်ဓမ္မမျိုးဓမ္မပရိသတ်စိတ်နဲ့ဆိုတာဟာလက်တွေ့နှလုံးသင်းဆင်ကျင်တာဟာဖြစ်တယ်တရားဖြစ်နေတရားဖြစ်နေဆိုတာဟာတခြားအလုပ်တွေလုပ်တာနဲ့မတူဘူးအသိဉာဏ်နဲ့တရားကိုဆင်ကျင်သုံးသပ်တာဟာတရားဖြစ်နေမယ်ဖြစ်တယ်ပေါ့ဒါကြောင့်ဝိရှင်းအတ္တသိခေါ်တဲ့တရားပေါ်မှာအတိဉာဏ်နဲ့ဆင်ញင်သုံးတတ်တာဟာသူကျင့်တာလို့ခေါ်တယ်။ကျင့်တယ်လို့ပြောတာ။အဲဒါကြောင့်လို့ဒီကတာလေးနှစ်ပါးကသုံးလိုက်တာလည်းပဲရှင်သာရိပုတ္တရာဟာဓမ္မစက်ခုဆိုတဲ့ပညာမျက်စိပွင့်လင်းပြီးတော့သွား။ပညာရပါလို့ပြော။အဲဒါလို့ပညာရပါ။ဒါကြောင့်မို့လို့ဒီလိုပညာရဖို့အတွက်အကြောင်းလေးမျိုးလို့ဒီလိုပြောတာသူတော်ကောင်းနဲ့ပေါင်းစုံရမယ်သူတော်ကောင်းတရားကိုကျမ်းနာရမယ်ကျမ်းနာထားတဲ့တရားပေါ်မှာမှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်တတ်ရမယ်လိုက်နာစိတ်လုံးနိုင်မှုရှိရမယ်လို့ဆိုတော့အဲ့ဒီအကြောင်းလေးရပေါင်းစပ်လိုက်တဲ့အခါသူရလိုက်တဲ့ပညာကဘာပညာလဲဆိုရင်မက္ခပညာအဲ့ဒီပညာကိုရလိုက်အဲ့ဒီပညာကဘလူဆွမ်းဆောင်လုံးဆိုတော့ဒိဋ္ဌိဆိုတဲ့မှားယွင်းနေတဲ့အမြင်တစ်ခုကိုဖယ်လိုက်တယ်ဝိသိကိစ္စာဆိုတဲ့သံတရားကိုလည်းဖယ်လိုက်နိုင်တယ်ဟောအမြင်မှားနေတာလည်းပျောက်သွားတယ်သံတရားပွားနေတာလည်းပျောက်သွားတယ်ဒီနှစ်ခုကိုကျော်လွှားနိုင်လိုက်တယ်ဟောဒါရင်းလားလို့ဆိုမကဘူးဘာကြီးကျော်သွားတော့ဆိုသုတ္တနာမှာလောဘဖြစ်အောင်တော့အပယ်ချနိုင်လောက်အောင်ပြင်းထန်တဲ့လောဘမဖြစ်တော့ဘူးအပယ်ချနိုင်လောက်အောင်ပြင်းထန်တဲ့ဒေါသဖြစ်အောင်ရှိတော့ဘူးအပယ်ကိုပို့နိုင်လောက်တဲ့မောဟဆိုတဲ့သူဝိမှုဆိုတာလည်းမရှိတော့ဘူးမာနတွေဆိုတာလည်းကြီးကြီးမားမားမရှိတော့ဘူးသလိုရကအပါယသမဏေယအပယ်ကိုပို့နိုင်တဲ့ကိလေသာတွေအားလုံးအာပြောက်ကြဒီပညာရဲ့ဆောက်ဆောင်မှုအဲ့တော့သောတပတိမက်ဆိုတဲ့ဒီပညာရလိုက်တာနဲ့ပြန်ရနော်အပေတကားပိတ်သွားပြီလို့ပြောတာအပေတကားပိတ်သွားတယ်ဆိုတာအပေချင်ပြင်နိုင်တဲ့တရားတွေအကုန်လုံးဖျက်သိမ်းလိုက်တာကိုအပေတကားပိတ်တယ်လို့ပြောတာအပေကိုချတာဘယ်တရားတွေကအပေချတာလဲ။လောဘတွေ၊ဒေါသတွေ၊မောဟတွေ။အဲဒီလောဘဒေါသမောဟတွေပြင်းထန်နေအောင်ဘယ်သူကစွန့်ဆောင်နေတော့ဆိုမိစ္ဆာဒိဋ္ဌိဆိုမှားရတဲ့အမြင်တို့။တတရားပွားနေတဲ့ဝိသိကိစ္စာဆိုတဲ့ဒီကိရိတာတွေကအပေချသိနိုင်တဲ့ကိရိတာတွေအပေချသိနိုင်တဲ့ကံတရားတွေအားရှိအောင်လောက်ဆောင်ပေးနေတယ်လို့ဖြစ်တယ်ပေါ့။ဒါကြောင့်လို့ဒီအသိဉာဏ်ရလိုက်တယ်ဒီအသိဉာဏ်လေးဟာအတ္တနဒါရင်တိသတုတုအပါယေတုအပတ္တမံနေကတဝါဒါရေတိတိဓမ္မောဟောမိမိကုသလမှာရသွားပြီဆိုတဲ့ပုဂ္ဂိုလ်တုံးဟာသတုတုအပါယေတုအပတ္တမံနေကတဝါအပယ်လေးပုံမကြရအောင်တဲ့ဟောဒီတရားကထောင်ထားလိုက်တယ်ဒါကြောင့်ဒီတရားမျိုးဆိုတာသောတပတိမက်သောတပတိဖို့ဆိုရဲဒီတရားမက်ဖို့ဆိုရဲတရားအစင်းနဲ့တရားဖြစ်တဲ့အတွက်ကြောင့်ပစ္စတံဝိရိယဘောဝิญญူဟိပညာရှိတွေသာသိနိုင်တယ်ပဏိတဝေရဏီယောပညာရှိမှသိတယ်ပညာမရှိရင်မသိဘူးလို့သူတို့ပြောတာနော်အဲ့တော့ပညာရှိမှသိတဲ့တရားဆိုဒီမှာမတရားဖို့တရားနိဗ္ဗာန်တရားပညာရှိမှသိအဲ့ဒီပညာရှိအောင်ခွန်ကြီးတို့တည်း တရားနာကြရတယ်ပြည့်ပြည့်ရုပ်ကိုအထောက်ကြရတယ်ဒီလိုသဘောပေါက်ဒီလိုသဘောပေါက်ဖို့ဒါဖြင့်ပညာကဘယ်တော့ရှိလာမှာလဲတယောက်နဲ့တယောက်မတူဘူးတည်းတကယ်လို့ပညာတို့သိပညာတို့အင်ဂျင်နီယာဓာတ်ပညာတို့တောင်ဘယ်နှစ်နှစ်သင်ရတော့မြားဟိတ်သင်ရတယ်လေဒီမဲ့ဖို့ပညာဆိုတာကဒီလိုအကန့်အတိုင်းတာတော့မရှိဘူးဟောမိမိမှာဘဝနဲ့ခြီးပြီးတော့ခုခေတ်စကားနဲ့ပြောရဆိုအိုင်ကျင်ရင်းနဲ့ပေါ့နားယူနိုင်တဲ့နာလည်းနိုင်လည်းအဋ္ဌဉာဏ်အခြေခံရှိပြီဆိုလို့ရှိရင်တော့အဲ့ဒီအဋ္ဌဉာဏ်ကိုအခြေခံလဲလို့ရှိရင်တော့တခြားလည်းအတွင်းနဲ့လည်းပဲရပါစင်တာရေးပုဂ္ဂိုလ်ကဉာဏ်ထက်တဲ့ပုဂ္ဂိုလ်ဖြစ်လိမ့်ခဲ့တာတရားဆိုလို့ရှိရင်အခုလိုနာယူကြအောင်နာရတာမဟုတ်ဘူးမိနစ်ပိုင်းလောက်ခေါ်လိုက်တဲ့တရားလေးချက်သူဟာအဋ္ဌဉာဏ်ကိုပြန်လဲသွားဒီလိုဆိုတကယ်တူဉာဏ်ဉာဏ်လေးဆိုမတူဘူးလေတကယ်တူတခုပညာတကယ်ချင်းနေပညာသင်ကြပြီနဲ့ရရှိလာတဲ့အရင်ချင်းချင်းကြတယောက်နဲ့တယောက်မတူဘာလို့မတူတာတော့သင်တာမတူလို့လားဆိုမဟုတ်သင်တာတူတယ်ခံယူတဲ့အရင်ချင်းချင်းกว่าတယ်လို့ဆိုကြခံယူနိုင်တဲ့အရင်ချင်းအဲ့တော့ဒီအရင်ချင်းနေရှိနေအောင်ဘယ်သူလုံးဝမှာလဲကိုယ်တိုင်လုံးဝပညာပါရမီပြည့်ဖို့ရအတွက်ဒီဘဝမှာပညာရှိဘူးအထောက်နေဖို့လိုအပ်တယ်။ရသော်ဘုရားကပညာပါရမီတို့ခေါ်တဲ့နေရာတွေမှာမလုပ်တာတော့လို့မေးလို့ရှိရင်အများအားဖြင့်ဆိုကိုမသိတာကိုမေးတယ်၊စူးစမ်းတယ်၊လေ့လာတယ်။အဲ့လိုမေးမြန်းရင်းစူးစမ်းလေ့လာခြင်းဟာပညာရဖို့အတွက်အကြောင်းတရားပဲလို့သူတို့ခေါ်တာ။အဲ့ဒီကြိုးကြတော့ပညာဒါနဆိုပြီးတော့ကိုယ်ကောပညာကိုသင်ပေးတာပညာဒါနလို့ခေါ်ကြ။ပညာတတ်အောင်အထောက်အကူပေးတာကိုလည်းပညာဒါနလို့ခေါ်ကြ။လက်တွေ့ကျကျပြောမယ်ဆိုလို့ရှိရင်ကိုယ်ကိုယ်တိုင်ပညာသင်မှပညာဆိုတာကိုယ်ကြ။ဒီလိုဆိုတာနော်။ကိုယ်ကိုယ်တိုင်ပညာသင်ဖို့လို့ခေါ်။အဲ့သူများပညာတတ်အောင်အထောက်အကူပြုတယ်ဆိုတာအခြေနေကောင်းတစ်ခုကိုဖန်တီးပေးရမှာ။အဲ့တော့ကိုယ်ဘဝအတွက်အခြေနေကောင်းတစ်ခုကိုတော့ဖြစ်ပေါ်စေမှာပဲဒီကုသိုလ်က။သို့သောပညာတတ်ဖို့ဆိုတာကိုယ်ကိုယ်တိုင်ပညာသင်ကြားဖို့ဆိုတာပေါ့။အေးအခုလိုတရားနာနေတယ်ဆိုတာပညာစီးပူးနေတာပဲ။မရှင်းနေတာတွေနေတယ်များနဲ့စူးစမ်းတယ်ဆင်ခြင်တယ်နှလုံးသွင်းတယ်။ကြားနာပြီးတဲ့အခါမှတ်သားထားတယ်မှတ်သားထားပြီးတော့ဆင်ခြင်သုံးတတ်တယ်လက်တွေနဲ့ဆက်ဟပ်ပြီးတော့ရှိတယ်။ဒါပညာဖြစ်ခြင်းအကြောင်းတရားတွေ။အဲဒီလိုလုံခြင်းအပြင်ပညာတွေဆိုတာကိုယ်တိုင်ကတိုးတက်ဖြစ်ပွားလာမှာဖြစ်တယ်။ပညာဟာဘလောက်အရေးကြီးတယ်။ပညာရှိမှသိနိုင်တယ်ဆိုတာဟာမဂ္ဂင်၈ပါးအကျင့်တရားမှာရှိ။သမာဓိဋ္ဌိဆိုတာပညာကိုပြောတာ။ပညာဆိုတာသမာဓိဋ္ဌိအမှန်မြင်တတ်တယ်။ပညာရဲ့စောင့်ဆောင်မှုတစ်ခုအနေနဲ့ပြောတာ။အမှန်မြင်တယ်။အမှန်မြင်မှုအတွက်ဘာလိုအပ်တယ်ဆိုအမှန်တွေးတာလိုအပ်။အထောက်အကူမရှိဘဲနဲ့မမြင်နိုင်ဘူးလေ။ဘုန်းကြီးတို့တပည့်ကြီးစောင့်လေးတော့ဖတ်ချင်တယ်။စလုံးလေးတွေမြင်နေရင်ဉာဏ်စီကမြင်ုံပဲမြင်နိုင်တယ်။စာအုပ်ကိုမဖွင့်နိုင်ဘူး။ဘယ်လိုကဖွင့်ပေးရလဲလက်ကပဲဖွင့်ပေးရလက်ကနေပြီးစာအုပ်ဖွင့်မပေးရင်မျက်စိကစာအုပ်ကိုကြည့်လို့မရဘူးအဲ့ဒါမျိုးလိုပဲသမာဓိဋ္ဌိအမှန်မြင်ဖို့အတွက်ဘာလို့တော့ဆိုသမာသင်္ကပ္ပအမြန်တွေးဖို့တော့မတွေးရအမှန်တွေးမှအမှန်မြင်တယ်ဆိုတာဖြစ်တယ်ဒီနှစ်ခုကပေါင်းဆက်ပြီးတော့အလောလောတာဒီလိုဆိုတာပေါ့နော်သူတို့သောင်းအားတွေပြည့်အဲ့လိုပြေဖို့အတွက်အထောက်အကူတွေကပါတော့ဆိုနမဝါယမပညာရဲ့အဟံတာဖြစ်တဲ့အကုသိုလ်တွေနည်းအောင်ကြိုးစားရမယ်ဖယ်နိုင်အောင်ကြိုးစားရမယ်ပညာကိုအထောက်အကူပြုမဲ့ကုသိုလ်တွေကျိုးပွားအောင်ကြိုးစားရမယ်ကြိုးစားတဲ့အခါပညာအတွက်အရေးပါတဲ့အထောက်အကူတစ်ခုကသမ္မာသတိသတိပညာဖြစ်ဖို့အတွက်အရေးကြီးဆုံးအကြောင်းတစ်ခုပဲပါတယ်လို့ นาหิตติวิริยจังปัญญานามะอัตถิตติกินเนี่ยปัญญาဆိုတာမရှိဘူးတဲ့ตติရှိမှปัญญาဖြစ်တယ်ဒါကြောင့်ဟိုปัญญาဖြစ်ဖို့အတွက်ตติဟာအထောက်အကူတစ်ခုဟောနောက်တစ်ခုじゃသမာဟိတုံးပိခွေယထာဘုတံသာနာတိပတ္တိစိတ်ဓာတ်ကလေးငြိမ့်နေမှအမှန်လို့သိတယ်မြင်တယ်လို့ဆိုဒါလည်းစိတ်ဓာတ်ငြိမ့်မှုသည်ပညာရှိဖို့အတွက်ထောက်ဖြစ်တယ်သမာဓိဟောသမာဓိရယ်တတိရယ်သမာဓိရယ်ဝီရိယရယ်ဒီသုံးခုကထောက်ခုပြုလိုက်တဲ့အခါသမာဓိရှိဆိုရင်အမြင်ဟောပေါ်လဲလားသမဝါစသမံကမန္တသမအဇိဝါဆိုတာကိုချင်းတိလာတဲ့ဆိုင်အဲ့ဒီကိုချင်းတိလာဒီစိတ်နှလုံးအေးချမ်းမှုဖြစ်စေစိတ်နှလုံးအေးချမ်းမှုကဝန္တာမှုကိုဖြစ်စေဝန္တာမှုကနှိမ့်ချမှုပီတိကိုဖြစ်စေနှိမ့်ချမှုပီတိကစိတ်နှလုံးငြိမ်းချမ်းမှုကိုဖြစ်စေစိတ်နှလုံးငြိမ်းချမ်းမှုကဒုက္ခဆိုတဲ့ချမ်းသာကိုဖြစ်ပေါ်စေတယ်ဒုက္ခဆိုတဲ့ချမ်းသာသမာဓိဆိုတဲ့စိတ်တည်ငြိမ်မှုဖြစ်စေတယ်။ထောက်ကူပြုတာဒါဆိုလိုတာကသမာဝါစာသမာဂမနသမာအာဇီဝဒီသီလကနေပြီးသမာဓိကိုထောက်ကူပြုတယ်။သမာဓိကပညာကိုထောက်ကူပြုတယ်။ဟောအထောက်အကူတွေနဲ့အထောက်ကူမပါရင်မဖြစ်နိုင်ဘူး။စဉ်းစားကြည့်လေခေါင်းကြီးတို့မျိုးစိတ်လေးတစ်ခုကိုအပင်ပေါက်စေခြင်းလို့ရှိရင်ပေါက်ခဲ့ဆိုလို့ပေါက်မှာမဟုတ်ဘူးအထောက်အကူလို့ရတယ်ဘာလို့လဲမြေနဲ့ရေနဲ့လို့ရတယ်လေရေပေါ်ချဆိုင်ပြီးတော့ရေလေးလောင်းပေးမှဒီအမြင့်ဆိုဆင်းလာတာအပင်ဆိုပေါက်တာသူကြည့်တတ်တတ်ဆိုရင်အပင်မပေါက်ဘူးမြေရဲ့အကူကြီးထဲမှာအပင်ပေါက်ထို့တူရဲ့အသိဉာဏ်ဆိုတာသူကသူဖြစ်လာမှာမဟုတ်ဘူးအသိဉာဏ်ဖြစ်ဖို့အတွက်သမာဓိဆိုတာလို့ဒါဖြင့်သမာဓိဆိုတာလည်းသူ့ဘာသူဖြစ်မှာမဟုတ်ဘူးသူ့ကိုအထောက်ကူဖြစ်တဲ့သီလဆိုတာလိုအပ်တယ်။ဩမြတ်စွာဘုရားကသီလသမာဓိပညာဆိုဒီလိုဟောတာကအဲ့ဒီသီလသမာဓိပညာဒီသုံးရပ်ပေါင်းဆက်ထားတာကိုမက္ခလို့ခေါ်တယ်။မက္ခဆိုတာရှစ်ခုရဲ့အပေါင်းကိုမက္ခလို့ခေါ်တယ်။မက္ခဟာနိဗ္ဗာန်ကိုသွားခြင်းပြီးဆိုရင်အဲ့ဒီမက္ခနဲ့မှသွားလို့ရတယ်။နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရင်အဲ့ဒီမက္ခနဲ့မှမျက်မှောက်ပြုလို့ရတယ်။ဒါကြောင့်မို့ဒီမက္ခဟာဘုန်းကြီးတို့တွေနိဗ္ဗာန်ကိုဆုတောင်းနေကြတယ်။နိဗ္ဗာန်ရခြင်းနဲ့ဆိုလို့ရှိရင်မလောက်ရမလဲ။နိဗ္ဗာန်နတ္ထိကေဟိမက္ခိယတိဇောဝေတိယတိတိမက္ခောနိဗ္ဗာန်လို့ခြင်းရင်ရှားရမှာကဟောဒီရှိခုအဲဒီရှိပါကြတရားကိုရှာရှာတယ်ဆိုတာဒါကိုလုပ်လို့ပြောဟုတ်ပြီသူတို့ကိုရှာလိုက်တာနဲ့နိဗ္ဗာန်ကဘယ်လိုတွေ့မှာလို့ဆိုသူတို့ကပဲရှာပေးသွားလိမ့်မယ်နိဗ္ဗာန်နံမဂ္ဂတိသဝေတတိတိပဲခေါ်နိဗ္ဗာန်ကိုကိုရှာเสียရမလို့ကိုချင်းသုံးလိုက်တဲ့သမာဓိဋ္ဌိစတဲ့ဒီရှိခုကနိဗ္ဗာန်ကိုရှာပေးမှာအေးရှာတဲ့အခါဘယ်ပုံပဲနှိရှာတာတော့ဆိုကိလေသာမာရဏောနိဗ္ဗာန်ဂစ္စတိတိမေဃောဆိုတဲ့အတိုင်းကိလေသာတွေကိုဖယ်ပလိုက်တယ်နိဗ္ဗာန်ကိလေသာတွေဖယ်လိုက်တဲ့အခါမှာနိဗ္ဗာန်ကိုတက်ရက်တွေ့သွားတွေ့စေတယ်အဲ့ဒီနိလန်းနဲ့ကိလေသာကိုဖယ်ခြင်းအားဖြင့်နိဗ္ဗာန်ကိုတွေ့အောင်လုပ်တယ်အေးဒါကြောင့်မို့ဘဂင်ရှိပါအဖြစ်တရားလို့ဆိုဒီအဖြစ်တရားကိုသိရှိမှသာလေမလေးပါကိုလေးပါနိဗ္ဗာန်ဆိုတဲ့တရားကိုသိနိုင်တာအဲ့လိုသိဖို့အတွက်ပညာရှိဖို့လိုအပ်တယ်ပညာရှိဖို့အတွက်အထောက်အကူအကြောင်းတရားတွေနဲ့မိမိတို့တဏ္ဍာရရှိအောင်ကြိုးစားအထောက်အကူဖြစ်တယ်တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့ဘုရားရဲ့တရားဓမ္မတွေဟာပညာရှိမှပညာရှိသူသာသိနိုင်တဲ့တရားတွေဖြစ်တဲ့အတွက်ကြောင့်တို့တွေတရားဓမ္မတွေသိဖို့အတွက်ပညာရအောင်ကြိုးစားအထောက်ကြရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးပညာဖြစ်ပေါ်အောင်ကျင့်ကြံကြိုးကုပ်အထောက်နိုင်ရပါစေကုန်သတည်းမေတ္တာပို့ရအောင်တတဝါများစွာ
တတဝါများစွာ
သိရန တဝါများစွာ
သေ
ယံကွာ
သေယံကွာ
သန္နာကြပါစေ
သန္နာကြပါစေ
မေတ္တာရေခြင်း
မေတ္တာရေခြင်း
ကုန်ကဖြံ
ကုန်ကဖြံ
သင်္ကြန်ကြပါစေ
သင်္ကြန်ကြပါစေ
မေတ္တာရေခြင်း
မေတ္တာရေခြင်း
ကုန်ကဖြံ
ကုန်ကဖြံ
သင်္ကြန်ကြပါသေဇမ္မာ
သေဇမ္မာ
သေခန္ဓာ
သေခန္ဓာ
ဒုယသန္ဓာဖြစ်ပါစေ
ဒုယသန္ဓာဖြစ်ပါစေ
သေဇမ္မာ
သေဇမ္မာ
သေခန္ဓာ
သေခန္ဓာ
ဒုယသန္ဓာဖြစ်ပါစေ
ဒုယသန္ဓာဖြစ်ပါစေ
ဘောလန္တံဒုက္ခသင်္ကသာမေတ္တာပုံနေညုသင်္ကမာမနောတရတိတမေတံပဝါယံဒုသုကနကမေတ္တာပုံနေယုသင်္ကမသုပေါင်းပုအမေတ္တာတဟူရောမြူပါဝင်းမွေလမင်းနှင့်ရောင်ရင်ရှက်ယုံပေါင်းဆောင်ရအတွင်းကြောင့်သဗ္ဗေသင်္ကေမေဥဒ္ဓောလောသုညာဇောတတဝါတို့ဤမနောတရတိဉ္ဇဉ်ဖြူစဉ်အစ်တိလင်းသည့်ရေစဉ်ကြည့်ခြင်းစေနှလုံးလေးဟူသောရေအံ့ဤအတွင်း၌ဒုက္ခဝေဒနာစင်တော်ရပညာစိတ္တာသာယာပွင့်လန်းချမ်းသာဒုက္ခဒီဟုသောကုမုဒ္ဒရာပြာပါနုသည်ခေါလန္တံဝန္တာရှင်ယဝမုံလူလျေစီနုဝေတုဖုပညာဟောနိဖြစ်၏ဒုက္ခရကလေအောင်လေးတဲ့ရောရှက်တင်ပြပိတိဒီဟုသောယနန္တိဘဝယံဒုက္ခောသမတိကျန်နေနေကြပါစေ